Welcome to the Voice of America in Burmese.
Minglanyan digin pija ba digmya. VOA American da yan 2019 kune November 16 ye janabuli ni nyan ni gin season ni go myma san daw ji nyan ni 6 nay gwan ni 9:00 thi Washington DC myo raw ni line meter 1925 ru ani dai yai tin set ni ba bi.ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဇင်ဘာဝေနိုင်ငံမှာနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘယ်ချိန်မှာဘလို့ပုံစံနဲ့အာဏာဆွတ်လွတ်မလဲဆိုတဲ့ပေါ်အတိမပြုနိုင်တဲ့သတင်းတွေအမျိုးမျိုးထွက်ပေါ်နေပါတယ်ရခိုင်ပြည်နယ်မှာရိုဟင်ဂျာအမျိုးသမီးတွေပေါ်မြန်မာစစ်တပ်ကအုပ်စုလိုက်အာဏာပြုချင်းမှုတွေရှိတဲ့အကြောင်း Human Rights Watch ရဲ့အစီရင်ခံစာတက်ကဆွဆွဲလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တည်ငြိမ်ထိုင်တဲ့သူကြီးညာပေးတော့မှာပါ
ဟုတ်ကဲ့ပါခင်ဗျာစနေရကြာသူ့ရဲ့အာရှခီးစဉ်အတွင်းမှာအမေရိကန်ရဲ့အကျိုးစီးပွားတွေကိုရှေးတန်းတင်ပြီးအောင်မြင်မှုတွေရခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ
် Everywhere we went our foreign host greeted the American delegation myself included with incredible warmth
ဒီကြောင့်နဲ့အတူမြန်မာနိုင်ငံကရိုဟင်ဂျာအရေးပေါ်ဆွဆွဲမှုတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်ပါလို့အမေရိကန်နိုင်ငံသားဝန်ကြီးကတိုက်တွန်းလိုက်တဲ့သတင်းနဲ့အမေရိကန်ကဒီနာမည်ကြီးယေးလ်တက္ကသိုလ်မှာလာရောက်ဝင်ရောက်ရှင်ပြိုင်တဲ့မြန်မာကျောင်းသူတွေရဲ့အတွေ့အကြုံတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ဂီထိုက်တို့ပြောပြပေးပါအောင်ဗျာ
။ဇင်ဘာဝေနိုင်ငံမှာနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘယ်ချိန်မှဘလို့ပုံစံနဲ့အာဏာကိုဆွတ်လွတ်မလဲဆိုတဲ့အပေါ်အတိမပြုနိုင်တဲ့သတင်းတွေအမျိုးမျိုးထွက်ပေါ်နေပြီးနိုင်ငံရေးအရာမရေမရာအခြေအနေတွေလည်းပေါ်ပေါက်နေစေဖြစ်ပါတယ်။သူတို့ထံရောက်မရှိဘဲအာဏာကိုထိန်းချုပ်ခဲ့တဲ့စစ်တပ်ကတော့မူဂါဘီကိုနေအိမ်မှာထိန်းသိမ်းထားတာပါ။ကမ္ဘာမှာအသက်ကြီးဆုံးနိုင်ငံခေါင်းဆောင်တူဖြစ်အသက်93နှစ်ရွယ်မူဂါဘီကတော့ရာဇဝတ်ကထွက်ပြေးကိုညှဉ်းဆန်နေပြီးအသွင်ကူးပြောင်းရေးအစိုးရတရက်ထံအာဏာလွှတ်ပေးဖို့ပြောဆိုနေကြောင်းလည်းနှိစက်သူတွေကပြောဆိုနေပါတယ်။အစိုးရရဲ့ဖွဲ့စည်းရေးမှာပါဝင်မှုပြည်ပမှာတင်းရှောင်နေကြသူတွေဖြစ်ကြတဲ့ဒုသမရဟောင်းအမဆန်မနန်ကာကွန်နဲ့အတိုက်ခံခေါင်းဆောင်မော်ဂန်ရှန်ကိုင်းတို့ကလည်းဇင်ဘာဝေကိုပြန်လာကြတဲ့အကြောင်းသတင်းတွေကဖော်ပြနေပါတယ်။ဒုသမရဟောင်းကိုထောက်ခံသူတွေကိုအာဏာရဇနုပီယက်ပါတီကနေဖယ်ရှားဖို့သမရမူဂါဘီကကြိုးပမ်းနေတာတွေကိုမရက်ရင်ကြားဝင်မယ်လို့ဇင်ဘာဝေစစ်တပ်အကြီးကဲဗိုလ်ချုပ်ကြီးကွန်စတန်တီနိုချေဝန်ကာကသတိပေးခဲ့ပြီးနောက်နေလာနေမှာပဲနိုင်ငံရေးပြဿနာတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။နိုဝင်ဘာ5ရက်နေ့မှာဒုသမ္မတကိုရာဇဝတ်ဖယ်ရှားလိုက်ပြီးတဲ့နောက်လူပေါင်းဒါဇင်နဲ့ချီပြီးတော့လဲဖမ်းဆီးခံခဲ့ရပါတယ်။မူဂါဘီတာဝန်ကအနားယူရပဲဖြစ်ဖြစ်ကွန်လွန်တဲ့အချိန်မှာပဲဖြစ်ဖြစ်သမ္မတတာဝန်ယူနေအောင်ဖယ်ရှားလိုက်တဲ့ဒုသမ္မတနေရာမှာဇနီးဖြစ်သူ Grace မူဂါဘီကိုတာဝန်ပေးဖို့ကြိုးပမ်းမှုတွေလည်းရှိခဲ့တာပါ။စစ်တပ်ကြီးကရဲ့သတိပေးချက်ထွက်ပေါ်ခဲ့ပြီးနောက်တစ်နေ့မှာပဲမြို့တော်ဟာရီမှာတန်ချက်ကကားတွေဝင်လာပြီးလွတ်တော်ကိုဝန်းရံထားလိုက်တယ်လို့နိုင်ငံပိုင်ရုံးမြင့်တန်ကြားဌာနကလည်းထိန်းချုပ်ထားလိုက်ပါတယ်။
နိုင်ဂျီးရီးယားနိုင်ငံကမတိမငြိမ်ဖြစ်နေတဲ့ဘော်နိုပြည်နယ်မီဒူဂူရီမြို့မှာအသေးခံဘုံးခွဲသမား၄ဦးအသေးခံဘုံးခွဲတိုက်ခိုက်တာကြောင့်အနည်းဆုံး14ဦးသေဆုံးပြီး29ဦးဒဏ်ရာရပါတယ်။ဘိုကိုဟာရမ်အစွန်းရောက်တဲ့အခြေစိုက်လှုပ်ရှားခဲ့ရာမာဒူဂူရီမြို့တွင်ကမူနာရက်ွက်တွင်မှအမျိုးသား2ဦးနဲ့အမျိုးသမီး2ဦးတို့ကအသေးခံဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အသေးခံဘုံးခွဲသမား၄ဦးတို့ကမြို့တွင်လူထုထက်တဲ့နေရာတွေကိုပြစ်မှတ်ထားဖောက်ခွဲခဲ့တာလို့ရဲအဖွဲ့ပြောခွင့်ရကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာတင်းကျပ်တဲ့အစ္စလာမ်ရဲ့ဥပဒေတွေနဲ့အုပ်ချုပ်တဲ့ဒေသတစ်ခုဖော်ဆောင်နိုင်ရေးအစိုးရကို၈နှစ်ကြာတိုက်ခိုက်ခဲ့တဲ့ဘိုကိုဟာရမ်အစွန်းရောက်တဲ့လက်ချက်နဲ့လူပေါင်း2000ကျော်တေဆုံးခဲ့ရပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလနောက်ပိုင်းဘိုကိုဟာရမ်လက်ချက်နဲ့တေဆုံးသူအရက်သားအနည်းဆုံး223ဦးရှိပြီးဩဂုတ်လတစ်လတည်းတွင်မှပဲအရက်သား100ကျော်တေဆုံးခဲ့ရတယ်လို့နိုင်ငံတကာခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကမကြသေးခင်ကအစီရင်ခံစာမှာပြောဆိုထားပါတယ်ရှင်။
စီရီးယားနိုင်ငံမှာဒါရိုက်လက်နက်အသုံးပြုတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ဘက်ကိုဆက်လက်တာဝန်ပေးရရေးအမေရိကန်နဲ့ရုရှားတို့ရဲ့အပြိုင်ဆိုင်အဆိုပြုချက်တွေကိုကုလသမဂ္ဂလူညွန်ကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဒီကနေ့တက်တန်းကုံဆုံးမဲ့ပူးတွဲစုံစမ်းရေးလုပ်ငန်းစဉ်ရဲ့တာဝန်တွေကိုတော့နောက်ထပ်တစ်နှစ်တက်တန်းတို့ဖို့အမေရိကန်နဲ့ရုရှားတို့အဆိုပြုနေကြတာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်ကိုယ်စားလှယ်ဘက်ကမဲခွဲတည်ပြုကိုတင်သွင်းထားတဲ့အဆိုပြုချက်ထဲမှာတော့ကျွမ်းကျင်သူတွေရဲ့လုပ်ငန်းတွေကိုလိုအပ်တယ်လို့တိုးချဲ့ဆောင်ရွက်ခွင့်ပြုဖို့တိုက်တွန်းထားပါတယ်။ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့လုပ်ငန်းတွေကိုတော့လုပ်ငန်းနဲ့နေမှာစတင်ခဲ့တာဖြစ်ပြီးဧပြီလလဲတုန်းကခါရှေဟုံးမြို့မှာစာရင်းအစိတ်တန်းဝင်တဲ့တက်ခတ်မှုအပါဝင်ဒါဟုလက်နက်နဲ့တက်ခတ်မှုတွေမှာစီးရီးယားစစ်ရွာကတာဝန်ရှိတဲ့အကြောင်းဖော်ပြခဲ့တဲ့အစီရင်ခံစာအများပြားလဲထုတ်ပြန်ခဲ့ပါတယ်။စီးရီးယားစစ်ရွာကိုထောက်ခံမှုပေးထားတဲ့ရုရှားကတော့စုံစမ်းရေးအဖွဲ့ရဲ့တွေးရှိချက်တွေကိုအပြင်းထန်ဝေဖန်ထားပြီးတက်တန်းတိုးဖို့အဆိုပြုချက်ထဲမှာလဲခါရှေဟုံးမြို့ကိုပြန်သွားပြီးပြန်လဲစုံစမ်းစစ်ဆေးသုံးသပ်ဖို့လဲတိုက်တွန်းထားပါတယ်။
ဆဲကျော်တက်မင်္ဂလိငယ်တွေအပါအဝင်လိန်ပိုင်းဆိုင်ရာမလျော်မကန်လုပ်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တင်နဲ့ရင်ဆိုင်နေရတဲ့အမေရိကန်ရီပါဘလစ်ကန်အထက်လွှတ်တော်ကိုယ်စားလှယ်လောင်းရိုင်မိုးရဲ့ကိစ္စကြောင့်သမ္မတဒေါ်နယ်ထရန့်ဟာနိုင်ငံရေးအရှုပ်အထွေးနဲ့ရင်ဆိုင်နေရပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း40တုန်းကလိန်ပိုင်းဆိုင်ရာမတော်မလျော်ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တင်နဲ့ရင်ဆိုင်နေရပြီးနောက်မှာတော့မစ္စတာမိုးကိုကိုယ်စားလှယ်လောင်းအဖြစ်ခံနေဖယ်ရှားလိုက်ဖို့ထင်ရှားတဲ့ရီပါဘလစ်ကန်တွေနဲ့သမ္မတထရန့်ပူးပေါင်းမလားဆိုတာကိုတော့မနစ်ပုတ်ထူးနေကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ရိုင်မိုးရာထူးကနှုတ်ထွက်ရမလားသူကိုဆွဆွဲသူတွေပြောနေတာကိုသမရအယုံကြည်ရှိသလားဆိုပြီးမနစ်ပုတ်ထူးနေ့ကသတင်းထောက်ကအထက်ထက်မေးမြန်းတာကိုတော့သမရကမဖြေခဲ့ပါဘူး။လိမ်မိုင်းဆိုင်ရာမယောမကန်လုတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုရိုင်မိုးဘက်ကအခိုင်အမာညှင်းဆိုပါတယ်။ဒါပေမဲ့သူထက်အသက်အများကြီးငယ်တဲ့အမျိုးသမီးတွေနဲ့တွဲခဲ့တယ်ဆိုတာကိုတော့မစ္စတာမိုးကမညှင်းပါဘူး။မစ္စတာမိုးကလိမ်မိုင်းဆိုင်ရာမတော်တရလုတ်ခံရတယ်ဆိုပြီးဆွဆွဲထားသူအမျိုးသမီးက6ဦးထိရှိလာနေပါတယ်။အထက်လွှတ်တော်အမှတ်ဖြစ်နှစ်ပေါင်း20တာဝန်ထမ်းဆောင်ခဲ့တဲ့ Jeff Sessions ကရှေ့နေချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တာကြောင့်လစ်လက်သွားတဲ့သူ့နေရာကို Republican တို့ဆက်ထိန်းထားနိုင်ဖို့အတွက်အခု Republican ကိုယ်စားလှယ်လောင်းမိုးကိုအနိုင်ရနိုင်မဲ့နောက်ထပ်ကိုယ်စားလှယ်လောင်းတဦးကို Republican ခေါင်းဆောင်တို့စဉ်းစားသုံးသပ်နေကြပါတယ်။ Mr. Mo အနေနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးအထက်လွှတ်တော်ကိုရောက်လာမယ်ဆိုရင်လည်းသူဟာကိုချင်းသိက္ခာပိုင်းဆိုင်ရာအရာအမေရိကန်အထက်လွှတ်တော်နဲ့မအပ်ဆက်သူအဖြစ်ထုတ်ပယ်သွားဖို့ကြိုးစားမယ်လို့လည်း Republican တချို့ကပြောဆိုနေကြပါတယ်ရှင
်။ UAB ကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 16683လိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာအမျိုးသမီးတွေပေါ်မြန်မာစစ်တပ်ကအုပ်စုလိုက်အားရမပြုချင်းမှုတွေရှိခဲ့ကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch နောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာကဆွဆွဲလိုက်ပါတယ်။အင်းနီဂျင်ပင်ဂါဒက်ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေကမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့အားရမပြုချင်းမှုတွေခံခဲ့ရတယ်လို့ဆိုတဲ့အမျိုးသမီးနဲ့မိန်းကလေးငယ်52ယောက်နဲ့မင်းမြန်းချက်တွေကိုအခြေခံပြုစုထားတဲ့အစီရင်ခံစာမှာတော့အမျိုးသမီး2ဦးကလွယ်လို့ကျန်သူတွေအားလုံးကအုပ်စုလိုက်စော်ကားခံခဲ့ရကြောင်းပြောဆိုကြတယ်လို့လည်းဆိုပါတယ်။ရိုဟင်ဂျာတွေကိုအမြင့်ပြောင်းအောင်ရှင်းလင်းနေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေမှာအားမပြုချင်မှုတွေကိုလက်ကင်ထားအသုံးချနေတယ်လို့ရက်ဆက်ချမ်းကျုပ်တဲ့လောရတွေကြောင့်အမျိုးသမီးတွေဟာစိတ်ပိုင်းရုပ်ပိုင်းအကြီးအကျယ်ထိခိုက်ခံစားကြရကြောင်းလဲ HR ဖွဲ့ရဲ့အမျိုးသမီးခွင့်ရေးဆိုင်ရာသူတေသီ Skywheeler ကအစီရင်ခံစာထုတ်ပြန်ရမှာပြောဆိုထားတာပါ။အားမပြုချင်ခံရပြီးတပြက်ခံရသူတွေရဲ့အရေးတော့ကတော့အတိအကျမသိနိုင်ကြောင်းလဲ HR ကပြောထားပါတယ်။ဒီချိန်ထဲမှာပဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အထူးတန်တမန်နာမည်ကျော် Hollywood ရွေးချယ်မင်းသမီး Angelina Jolie ကလည်းရိုဂျာအမျိုးသမီးတွေပေါ်လိန်ပိုင်းဆိုင်ရာအနိုင်ကျင့်ခံရမှုတွေနဲ့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကိုပြစ်တင်ရှုတ်ချကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့ခမန်းချက်အရရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ရိုဂျာဒုက္ခသည်6သိန်းကျော်ရှိရာဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းအင်ဂျင်နီယာချိုလီတရားမှာဖြစ်တဲ့အကြောင်းကနေဒါနိုင်ငံဗန်ကူးဗားမြို့မှာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်ဖွဲ့ကိုပြောဆိုခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ဒီကနေ့ကြေညာချက်မှာဖော်ပြထားတာပါ။ရခိုင်ပြည်နယ်ကပြည်ပကတိမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်ကတော့စစ်စင်ရေးတွေအတွင်းဥပဒေနဲ့အညီဆောင်ရွက်ခဲ့ကြောင်းတလားနီးပါးကြာစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့တွေးရှိချက်တွေထုတ်ပြန်ရမှာပြောဆိုထားပါတယ်။
ကျောင်းနိုင်ငံကိုနှစ်ရက်တာဝင်ရောက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အရှာခီးစဉ်ဟာမြောက်လုံးပင်လုံးတွေများပြီးအနှစ်သာရကင်းမဲ့တယ်လို့ပြောဆိုချက်တချို့ရှိပေမဲ့လို့လဲသုံးသပ်သူတွေကတော့သမ္မတထရန့်ဟာသူတခြားလုံးဂရီပေးပြောဆိုထားတဲ့တရုတ်ရဲ့မမျှတတဲ့ကုန်သွယ်ရေးလုံနီးလုံဟန်တွေကိုထိထိရောက်ရောက်ကင်တွယ်ဖို့အစဉ်သင့်ဖြစ်နေပြီလို့ပြောဆိုကြပါတယ်။အမေရိကန်ဘက်ကအမျက်ထုတ်ခဲ့တဲ့တရုတ်အစိုးရကိုချီးကျူးတယ်လို့ကျောင်းနိုင်ငံခီးစဉ်အတွင်းအမေရိကန်သမ္မတထရန့်ကပြောဆိုခဲ့တာပါ။ဒေါ်လာ250ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးတဲ့အခမ်းအနားမှာစကားပြောထားမှာလဲသမ္မတထရန့်ကသူ့အနေနဲ့တရုတ်ကိုအပြစ်မတင်ဘူးလို့ပြောပါတယ်။ကိုယ်နိုင်ငံသားတွေအတွက်တခြားနိုင်ငံတစ်ခုကနေအမျက်ထုတ်တဲ့နိုင်ငံကိုဘယ်သူကအပြစ်မြင်နိုင်ပါ့မလဲလို့သမ္မတကပြောခဲ့တာပါ။ဒီအချက်ကခီးစဉ်အတွင်းသမ္မတထရန့်ပေးခဲ့တဲ့သတင်းစကားတွေကတချို့တဝက်ပဲရှိပါတယ်။ကြမ်းတဲ့သတင်းစကားတွေကိုတော့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံမိန့်ခွန်းမှာထည့်ပြောခဲ့သလိုအမေရိကန်သမ္မတအင်ပီရိုမှာမနေ့ဗုဒ္ဓဟူးနေ့မှာလည်းသမ္မတကထပ်ပြီးတော့ထင်ဟပ်ပြောဆိုခဲ့ပါတယ်ရှင်။
ဒီနေ့စတင်မဲ့အမေရိကန်နဲ့ဂျပန်နိုင်ငံတို့ရဲ့ရေတပ်တွေရဲ့ဆဲချပူးထွက်စည်းရေးလေ့ကျင့်မှုမှာတပ်ဖွဲ့ဝင်14,000ကျော်ပါဝင်မှာဖြစ်ပါတယ်။လေ့ကျင့်မှုအတွင်းအမေရိကန်လေယာဉ်တင်သင်္ဘော USS Ronald Reagan ပထမတက်မစ်ဆိုင်းတုံးတပ်ဆင်ထားတဲ့ရေတပ်ဖြတ်သင်္ဘောတွေဖြစ်ကြတဲ့ USS Stratham, USS Chaffee, USS Mustang တို့အပြင်ရေကြောင်းကိထောက်လေတပ်ဖွဲ့လည်းပါဝင်မှာပါ။လေကြောင်းရေကြောင်းစစ်စင်ရေးတွေမှာအမေရိကန်နဲ့ဂျပန်တပ်ဖွဲ့တွေကြားကာကွယ်ရေးအတွက်အစဉ်အသင့်ဖြစ်ဖို့နဲ့ပူးပေါင်းဆောင်ရွက်နိုင်စမ်းတွေတိုးမြှင့်မှုရည်ရွယ်လေ့ကျင့်ကြမှာဖြစ်ပါတယ်။ Pacific နောက်ပိုင်းဒေသမှာတောင်ကိုရီးယားနဲ့အမေရိကန်ရေတပ်တို့ရဲ့ပူးထွက်စည်းရေးလေ့ကျင့်မှုတွေပြီးဂျပန်နဲ့အမေရိကန်ရေတပ်ပူးထွက်စည်းရေးလေ့ကျင့်မှုတွေကိုတော့ဂျပန်နိုင်ငံအိုကီနာဝါကျွန်းအနီးတွဲလေ့ကျင့်သွားကြမှာပါ
။ကမ္ဘာကျော်မိုနာလီဇာပကြီးကားကိုရေးဆွဲခဲ့တဲ့လီယိုနာရိုဒါဗင်ချီရဲ့လွန်ခဲ့တဲ့နှစ်ပေါင်း900ကအပြောင်မြောက်ဆုံးပကြီးကားတကားကတော့အမှုပညာပစ္စည်းလေးလံပွဲမှာကမ္ဘာစံချိန်ချိုးသွားပါတယ်။တစ်ချိန်ကဒေါ်လာ60လောက်နဲ့ရောင်းခဲ့ဘူးတဲ့ဆာဘတ်တာမွန်တီလို့နာမည်ပေးထားတဲ့ယေရှုခရစ်တော်လက်မြောက်ကောင်းချီးပေးနေဟန်ပကြီးကားကိုနယူးယောက်ခရစ်စတီအော်ရှန်ဟောက်စ်မှာဒေါ်လာ350နဲ့ရောင်းလိုက်တာပါတယ်လီဖုန်းနဲ့လေလံဆွဲဝယ်ယူခဲ့သူကတော့ဘယ်သူပဲဝါဆိုတာမသိရပါဘူးရောင်းချခဲ့သူကတော့ရုရှားဂရေကျဲတတိတူဖြစ်ပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆန်မျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့တမရထရန့်ရဲ့မိခွန်းကောင်းတို့ချက်နဲ့စတင်ကြပါတယ်အမေရိကန်တမရဒိုနယ်ထရန့်ကသူ့အနေနဲ့အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုရှေ့လန်းတင်ပြီးကြီးမားတဲ့အောင်မြင်မှုတွေဆောင်ကျဉ်းနိုင်ခဲ့တယ်လို့သူ့ရဲ့ဆင်းရဲကြအာရှခီးစဉ်အပြီးနောက်တည့်ရဲ့ဗိုလ်ထူးနေမိခွန်းမှာပြောကြားသွားပါတယ်အာရှခီးစဉ်တွင်အမေရိကန်သာအဓိကဦးစားပေးဖြစ်ရမယ်ဆိုတဲ့အမြင်နဲ့အမေရိကန်ပြည်ထောင်စုအတွက်အကျိုးရှိစေမယ့်ကွန်သွေးရေးသဘောတူညီချက်တွေရရှိရေးကြိုးပမ်းခဲ့ပါတယ်မြောက်ကိုရီးယားအစိုးရကလည်းအမေရိကန်နဲ့မဟာမိတ်တွေရဲ့ခုခံနိုင်စွမ်းရည်ကိုလာမဆန်းမှုတတိပေးခဲ့ပါတယ်တမန်ထွန့်ရဲ့မိခွန်းကောင်းတဲ့ချက်တချို့ကိုတော့ VOA သတင်းတောက်ဇလက်ဒစ်ဇာဟုတ်သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးပြောပြမှာပါ
သူရဲ့အာရှခီးစဉ်အတွင်းမနီလာမြို့မှာကျုံခဲ့ရတဲ့ဆန္ဒပြမှုတွေလို့သူ့ပေါ်ကန့်ကွက်မှုတွေကိုဂရုမစိုက်ပဲအစိုးရတာဝန်ရှိသူတွေရဲ့အဝတ်ပြုငါမှုကိုသာသမ္မတထရမ့်ကအလေးပေးပြောဆိုသွားပါတယ
် Everywhere we went our foreign host greeted the American delegation myself included with incredible warmth
ကျွန်တော်ရောက်တဲ့နိုင်ငံတိုင်းမှာကျွန်တော်ပါဝင်မိခင်ကိုယ်စားလှယ်အဖွဲ့ကိုနှွေးထွေးပြုငါစွာနဲ့ကျေးဇူးနှုတ်ဆက်ကြပါတယ်။အရေးကြီးဆုံးကတော့ကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့အင်မတန်ကိုအလေးထားတန်ဖိုးထားတဲ့အကြောင်းလေးစားချောင်ပြခဲ့ကြတာပါ။ဒါကအမေရိကန်ပြည်ထောင်စုကိုဘယ်တော့ငါနဲ့မတူအောင်ကမ္ဘာလေမှာယုံကြည်ချက်ယက်တီချက်တွေပြန်လည်ခိုင်မာလာနေတယ်ဆိုတာသက်သေတစ်ခုပါပဲ
။ငါးနိုင်ငံအာရှခီးစဉ်အတွင်းအမေရိကန်ပြည်ထောင်စုအတွက်မျှတမှုရှိတဲ့အရေးပါတဲ့ကုန်သွယ်ရေးသဘောတူညီချက်တွေရယူနိုင်ခဲ့တယ်လို့သမ္မတကပြောပါတယ
် We will never again turn a blind eye to trading abuses to cheating economic aggression
ကုန်သွယ်ရေးမှာမတရားလုခံရတာလေပြားခံရတာစီးပွားရေးအရရန်လိုတာတွေဒါမှမဟုတ်လွတ်လပ်စွာကုန်သွယ်မှုကိုယုံကြည်လက်ခံပါတယ်လို့ပြောထားတဲ့တိုင်းပြည်တွေရဲ့ဘယ်လိုမတရားလုပ်တာကိုမှဆက်ပြီးတော့လစ်လျူရှုသွားမှာမဟုတ်ပါဘူးစီးမင်းတွေကိုလိုက်နာမလားကိုယ်စီးနဲ့ကိုယ်နေမလားဒါပဲရှိပါ
မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးချင်းချမှုတွေကိုကန့်တက်နိုင်ရေးကြိုးပမ်းမှုတွေမှာအထူးသဖြင့်တရုတ်နိုင်ငံရဲ့ပူးပေါင်းပါဝင်လာမှုကလည်းသူ့ရဲ့အာရှခီးစဉ်အတွက်အောင်မြင်မှုတစ်ရပ်ဖြစ်တယ်လို့သမ္မတကပြောပါတယ
် At both summits and throughout the trip we asked all nations to support our campaign of maximum pressure for North Korea
မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်ဆွန့်လွှတ်ရေးအမြင့်ဆုံးဖိအားပေးနိုင်မှုအတွက်နိုင်ငံအားလုံးကဝိုင်းဝန်းထောက်ခံကြဖို့ထိပ်သီးဆွေးနွေးပွဲတစ်ခုစလုံးမှာရောခီးစဉ်တစ်လျှောက်လုံးမှာပါကျွန်တော်တို့တောင်းဆိုခဲ့ပါတယ်ဒီနိုင်ငံတွေကလည်းမြောက်ကိုရီးယားနဲ့ဂုံသွေးဖြတ်တောက်တာဘဏ္ဍာငွေကြေးဆန်ရဆက်ဆံမှုတွေကိုကန့်သတ်တာအပြင်မြောက်ကိုရီးယားသံတမန်တွေနဲ့အလုပ်သမားတွေကိုတိုင်းပြည်ကနေနှင်ထုတ်တာတွေပါလှုပ်ဆောင်ခဲ့ပါတယ
်။တမတ်ချက်တချို့အောက်မှာမြောက်ကိုရီးယားအနေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလှုပ်ဆောင်လာဖို့လဲတမရထရမ့်ကကန့်လန့်ခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားကတော့ဒီကန့်လန့်ချက်ကိုညှင်းပယ်ပြီးထရမ့်ဟာနျူကလ িয়ার စစ်ပွဲဖြစ်အောင်လုပ်နေတာလို့ဆက်ဆွဲပြောဆိုထားပါတယ်။တရုတ်နိုင်ငံကတော့မနေ့ပြန်တောက်ကြနေမှာမြောက်ကိုရီးယားကိုအထူးကိုယ်စားလှယ်ဆင်လွတ်မဲ့အကြောင်းပုံထုနေ့ကကြေညာထားပါတယ်။ဒါပေမဲ့ဒီကိုစလေအနေနဲ့နျူကလ িয়ার ပဲ့ထိန်တုံးကြီးကိစ္စဆွေးနွေးမယ်မဆွေးနွေးဘူးဆိုတာတော့ပြောမထားပါဘူး။သမရကမိကုံးပြောနေရင်းနဲ့ခဏရက်ပြီးတော့ရေတောက်ချိန်မှာတော့သူ့ရဲ့မိကုံးကိုလူတွေပိုးပြီးတော့စိတ်ဝင်စားခဲ့ကြပါတယ
်။ Japanese manufacturers Toyota and Mazda announced that they will be opening a new plant
to Toyota and Mazda လို့ဂျပန်ဆက်မှုလုပ်ငန်းကြီးတွေကအမေရိကန်ပြည်ထောင်စုမှာအလုပ်ကိုင်ပေါင်း4000ဖန်တီးပေးနိုင်မဲ့စက်ယုံသစ်တစ်ခုဖွင့်မယ်လို့ကြေညာခဲ့ပါတယ်။
အငြင်းပွားစရာတွေရှိတဲ့သမ္မတထရမ့်ရဲ့ပြောဟန်ဆိုဟန်တွေကြောင့်အမေရိကန်ပြည်ထောင်စုအပေါ်ကမ္ဘာကလေးစားမှုကျဆင်းစေတယ်လို့သူ့အပေါ်ဝေဖန်သူတွေကပြောလို့ရှိတဲ့အပေါ်မှာဒီအချက်မမှန်ဘူးဆိုတာကိုအခုခီးစင်ကတက်တီပြလိုက်ကြပဲလို့သမ္မတကပြောသွားတာ
ပါ My fellow citizens America is back
ပြည်သူများခင်ဗျအမေရိကန်ပြည်ထောင်စုပြန်လည်နိုးထလာပါပြီအခုတည်းဘိုးဘီတောက်ပါတဲ့အနာဂတ်ဆိုတာမရှိနိုင်ပါဘူး
Pacific ရဲ့ဝင်နိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်မှာအမေရိကန်ပါဝင်မှုကိုပြန်လည်ရုပ်သိမ်းပြီးနိုင်ငံချင်းကုန်သွယ်ရေးသဘောတူညီချက်တွေရရှိအောင်ကြိုးပမ်းသွားမယ်လို့သမ္မတထရမ့်ကပြောဆိုခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ကဗီယက်နမ်နိုင်ငံမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာတော့အာရှနိုင်ငံ၁၇နိုင်ငံကအမေရိကန်ပြည်ထောင်စုမပါဝင်တဲ့ဒေသတွင်းသဘောတူညီချက်တရချမှတ်နိုင်ရေးကြိုးပမ်းသွားကြဖို့ဆုံးဖြတ်ခဲ့ကြပါရဲ့ရှင်။
မကင်ပြည်တွေတင်ပြခဲ့တာပါအခုတော့မြန်မာအရေးကိုလည်းကြည့်အောင်ပါအမေရိကန်နိုင်ငံသားဝင်ကြီး Rex Taylor ဆန်ကသူ့အဆိုအရမြန်မာလူမျိုးရေးတပ်တွေကရိုဟင်ဂျာတွေပေါ်ရက်စက်တဲ့လူရက်တွေကျူးလွန်ခဲ့တယ်ဆိုတော့ခိုင်လုံတဲ့သတင်းအချက်အလက်တွေနဲ့ပတ်သက်လို့လူလတ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုရဲ့အစိတ်အပိုင်းတစ်ရက်အနေနဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေကအမျိုးသမီးနဲ့မိန်းကလေးတွေကိုအာဏာပြုကျင်းခဲ့တယ်လို့စွပ်စွဲထားတဲ့လူအခွင့်အရေးစောင့်ကြည့်အဖွဲ့ရဲ့38မျက်နှာပါအစီရင်ခံစာမထုတ်ပြန်ခင်မှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးမြန်မာနိုင်ငံကိုတွားရောက်ခဲ့တာပါဒီကြောင့်လည်းပတ်သက်ပြီး VOA သတင်းတော့စင်ဒီစိန့်နိုင်ငံရဲ့ဝန်ကြီးဌာနကနေပေးပို့တဲ့သတင်းကိုကိုရန်နိုင်တင်ပြပါမယ
်မြန်မာလူမျိုးရေးတပ်ဖွဲ့တွေဟာရိုဟင်ဂျာအမျိုးသမီးတွေမိန်းကလေးငယ်တွေနဲ့အတိုင်းဝိုင်းတစ်ခုလုံးကို၆လမ်းပို့အတွက်လိမ်မိုင်းဆန်ရအကြမ်းဖက်မှုတွေတုံးချနေရဆိုတာကိုလူအခွင့်အရေးစောင့်ကြည့်အဖွဲ့ကတွေးရှိခဲ့ကြောင်းသူတေဒီ Sky Wheeler ကပြောပါတယ်
The vast majority of the women and girls that I
ကျွန်မစကားပြောခဲ့ရတဲ့အမျိုးသမီးတွေနဲ့မိန်းကလေးတွေထဲမှာအများစုဟာအုပ်စုလိုက်အထမပြုကျင်ခံခဲ့ရပြီးတော့တစ်ခါတရံမှဆိုရင်9ယောက်10ယောက်လောက်ရှိပြီးတော့ကျွန်မမှတ်တမ်းတင်ထားတဲ့ဖြစ်ရပ်တိုင်းမှာစစ်သားတွေအတော်များများပါဝင်ပါတယ
် Human Rights Watch လူခွင့်စောင့်ကြည့်ဖွဲ့ရဲ့ video file ထဲမှာတော့ Ranger အမျိုးသမီးတွေများပြားကသူတို့ကြုံတွေ့ခဲ့ရတာတွေကိုပြောထားပါတယ
်ကျွန်မမှညီမတစ်ယောက်ရှိပါတယ်ကျွန်မတို့ထွက်ပြေးဖို့ကြိုးစားခဲ့ပေမဲ့စစ်သားတွေကကျွန်မတို့ကိုဖမ်းပါတယ်သူတို့ကကျမတို့ကိုအိမ်နောက်ဖက်ကိုခေါ်သွားပြီးတော့မရင်ချင်းနေတာပါ။ကျမတေးပြီးလို့တောင်ထင်နေတာ။နောက်တော့ကျမမေ့သွားပါတယ်
။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson မြန်မာနိုင်ငံကိုတွားရောက်ပြီးတိတ်မကြခင်မှာပဲဒီအစည်းအဝေးသာထွက်ပေါ်လာခဲ့တာဖြစ်ပါတယ်။နိုင်ငံသားဝန်ကြီး Tillerson ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဆိုတဲ့စကားလုံးကိုမတုံ့ခဲ့ပါဘူး။ဒါပေမဲ့မြန်မာနိုင်ငံကလူနည်းစုတိုင်းရင်းသားတွေအပေါ်စိုးရိမ်စရာကောင်းတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်နေတာနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်ပြီးကြောင်းပြောကြားသွားခဲ့ပါတယ်။
The United States welcomes the government's commitments to allow refugees to
မြန်မာစုကဒုက္ခသည်တွေကိုသူတို့ရဲ့ဆန္ဒလျောက်ပြန်လာခွင့်ပြုတာရခိုင်ပြည်နယ်တွင်းအိုးအိမ်စွန့်ခွာထွက်ပြေးသူတွေအပါအဝင်ပြည်နယ်တွင်းမှာရှိနေသူအားလုံးရဲ့လူခွင့်ရေးကိုလေးစားပြီးတော့စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်အထောက်အကူပေးပြီးရေရှည်ခန်းနဲ့ညီညာရေးတည်ဆောက်ဖို့အတွက်ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းလှုပ်ဆောင်ဖို့စီစဉ်နေတာတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ကကြိုးစားပါတယ်ဒီလိုမျိုးအကောင့်တွေပေါ်မဲ့လုပ်ငန်းစဉ်တွေအနေနဲ့ကပွင့်လင်းမြင်သာမှုရှိဖို့နဲ့နိုင်ငံသားဖြစ်မှုအစစ်အစင်တိုင်းမှာဒီဒုက္ခသည်တွေရဲ့စိတ်ဆန္ဒသဘောတန်လည်းဖြစ်စီရပါမယ်
။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဒုက္ခနဲ့ပတ်သက်ပြီးသူမအနေနဲ့ရေငုံနှုတ်ပိတ်နေတယ်လို့ဝေဖန်နေတဲ့အပေါ်မှာလက်မခံပဲပယ်ချလိုက်ပါတယ်
။ We mustn't forget that there are many different communities in the Rakhine.And if they are to live together
ရခိုင်ပြည်နယ်အတွင်းမှာတခြားမတူညီတဲ့လူမှုအတိုင်းအဝိုင်းတွေရှိတယ်ဆိုတာကိုလည်းကျမတို့အနေနဲ့မေ့ထားလို့မရပါဘူးတကယ်လို့သူတို့အနေနဲ့ရေရှည်မှာငြိမ်းချမ်းစွာနဲ့တဟဇာတာဖြစ်ဖြစ်နေထိုင်သွားနိုင်ဖို့အတွက်ဆိုရင်ကျမတို့အနေနဲ့သူတို့အချင်းချင်းရန်တိုက်ပေးသလိုဖြစ်အောင်လုပ်လို့မရပါဘူးလူမှုအတိုင်းအဝိုင်းတစ်ခုနဲ့တစ်ခုပို့ပြီးတော့ဝေးကွာသွားစေမယ့်ပြောကြားချက်မျိုးတွေကျမတို့လုပ်လို့မရပါဘူးဒါကြောင့်ကျမတို့ပြောတာတွေနဲ့ပတ်သက်ပြီးတော့အရန်ကိုသတိထားရပါတယ်
အမေရိကန်နိုင်ငံသားဝန်ကြီးတယ်လီဆန်ကတော့မြန်မာတနိုင်ငံလုံးပေါ်စီးပွားရေးတန်ခတ်မှုတွေချမှတ်သွားဖို့တင့်တော်တယ်လို့သူ့အနေနဲ့မထင်ကြောင်းဒါပေမဲ့အမေရိကန်လွှတ်တော်ဘက်ကစဉ်းစားလာမဲ့ဥပဒေတွေကိုတော့သတိကြီးကြီးထားပြီးဆန်းစစ်သွားမှာဖြစ်တယ်လို့ပြောပါတယ်တကယ်လို့လွှတ်တော်ဘက်ကအတည်ပြုခဲ့ရင်တော့အမေရိကန်အနေနဲ့မြန်မာနိုင်ငံကိုစစ်ဖက်ဆိုင်ရာတင်နှံပေးတာတွေနဲ့ဒေသတွင်းမှာပူးတွဲလှုပ်ဆောင်နေတာတွေကိုရပ်တန့်လာနိုင်တယ်လို့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကပြန်ဖွင့်ပေးလိုက်တဲ့ကြောက်မျက်နှာကုံသွယ်မှုတွေကိုပြန်ပြီးတော့ပိတ်ဆို့အရေးယူနိုင်ပွဲရှိပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါအမေရိကန်ပြည်ထောင်စုကနာမည်ကျော် Yale တက္ကသိုလ်ကြီးရဲ့ World Scholar Cup ပြိုင်ပွဲမှာဝိဇ္ဇာရောသိပ္ပံဘာသာရပ်တွေမှာထူးချွန်ထက်မြက်တဲ့ကမ္ဘာနိုင်ငံအသီးသီးကအကြောင်းသားတွေဝင်ရောက်ရှင်ပြိုင်ကြပြီးမြန်မာနိုင်ငံကမြန်မာ International School ရန်ကုန်အကြောင်းသားတွေလည်းရှင်ပြိုင်ခဲ့ပါတယ်ဒီပြိုင်ပွဲမှာမြန်မာကျောင်းသူမတ်စုနေကြီးထူးကစု၄စုရရှိခဲ့ပါတယ်မတ်စုနေကြီးထူးရဲ့ပြိုင်ပွဲအတွေ့အကြုံနဲ့ပတ်သက်ပြီးမတ်ဤတန်စင်ကဆက်သွယ်မိမန်းထားတာပါ
မြန်မာ International School ရန်ကုန်ကကျောင်းသူမတ်စုနေကြီးသူအားဆိုရင်ကဘာတဝမ်းကကျောင်းသားတွေနဲ့အတူဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အသင်းလိုက်နဲ့တဦးချင်းစီအတွက်စုလေးစုလည်းရခဲ့ပါသေးတယ်။မြန်မာနိုင်ငံတွင်းက International ကျောင်းတွေအချင်းချင်းရှင်ပြိုင်ပြီးတဲ့နောက်မှာတော့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာနောက်တစ်ဆင့်ပြိုင်ပွဲတွေမှာအရွေးခံရပြီးတော့အခုဆိုရင်သူကရေးတက်ကတော်မှာနောက်ဆုံးအဆင့်ရှင်ပြိုင်ရတာဖြစ်တယ်လို့မတ်စုနေကြီးသူကပြောပါတယ်။သူရဲ့ပထမဆုံးနိုင်ငံတကာပြိုင်ပွဲလေးဖြစ်တဲ့ဒီပြိုင်ပွဲကနေပြီးတော့ထူးထူးခြားခြားအတွေ့အကြုံကိုလည်းပြန်ပြောပြပါရစ
ေ။ကျိုးစီတော်ကြတော့ scavenger hunt ကြတော့နိုင်ငံတကာလူနဲ့လည်းတွေ့ရတယ်။ဒါကသူတို့ရဲ့နိုင်ငံကြောင်းနဲ့လည်းသိရတယ်။ပြီးတော့အဲ့ဒီအချိန်ကျမှသူတို့တယောက်နဲ့တယောက်ပို့ပြီးတော့ရင်းနှီးသွားကြအဲ့ဒီမှာအဲ့လိုမျိုးပြန်ခဲ့တဲ့ခါကျတော့သူတို့အဲ့ဒီ new haven တစ်ခုလောက်အဲ့လိုပတ်ပြီးတော့အဲ့လိုမျိုးလောက်ရတဲ့အချိန်ကျတော့တွေ့ရတဲ့နေရာလေးအများကြီးတွေ့ရပါတော့ဆိုမြန်မာပြည်မှာအလောပလာတဲ့ခင်ရတဲ့လိုဟာကြီးတွေ building ကြီးတွေမရှိတဲ့အချိန်ကျတော့သူတို့အဲ့လိုမျိုးပတ်ရတဲ့အချိန်ကျတော့အပူပြုတ်ပြောကြကောင်းတယ
် World Scholars Cup ပြိုင်ပွဲဟာကျောင်းသားကျောင်းသူတွေသင်ယူလိုစိတ်တိုးလာအောင်အရေးချင်းတွေတက်လာအောင်နဲ့ကမ္ဘာနိုင်ငံသားကောင်းအဖြစ်ခံယူနိုင်အောင်ရည်ရွယ်ပြီးတော့ကျင်းပတာလည်းဖြစ်ပါတယ်ဒီပြိုင်ပွဲမှာကျောင်းသားတွေကဘာသာရပ်6ရပ်ဖြစ်တဲ့သမိုင်းနည်းပညာ၊စာပေသိပ္ပံနဲ့ဂီတအနုပညာဘာသာရပ်တွေနဲ့ဆိုင်တဲ့မေးခွန်းတွေကိုဖြေဆိုရပါတယ်။နောက်ကျောင်းသားတွေတည်ထားပြီးတဲ့ဘာသာရပ်တွေကိုတဦးချင်းစီရောအတင်းလိုက်ရှင်ပြန်ရတဲ့နေရာမှာဂျာပန်စကားပြောပြိုင်ပွဲ၊စုပေါင်းပြီးတော့စာစီစာကုန်းရေးတာပြဿနာဖြေရှင်းတဲ့ပြိုင်ပွဲတွေလည်းပါဝင်ပါတယ်။ဒီလိုတမှုထူးခြားတဲ့ပြိုင်ပွဲပုံစံအကြောင်းကိုမတ်စုနေကြီးသူကရှင်းပြပါတယ်
။ Round 3ခုရှိတယ်။ပထမဆုံးကရန်ကုန် Round, Regional Round.ဒုတိယကြော global round ဆိုပြီးတော့တမီးတော့ဟန်နွိုင်းမှာတွားပြန်ညတတိယမှာ၃ရောက်ဆိုပြီးအမှ debate မှာလည်းတမီးတို့အတင်း like debate လုပ်ရတယ် debate ကြတော့တမီးတို့ဟိုတူချပေးတဲ့ဟာကိုတမီးကနေပြီးတော့15မိနစ် research လုပ်ရတယ်ပြန်ကတယောက်5မိနစ်စီပြောရတယ်နောက်တစ်ခုက collaborative writing ဆိုတော့တမီးတို့တတိယနဲ့အဲ့လို write တူချပေးတဲ့ writing topics တွေကိုတယောက်တစ်ခုစီရွေးပြီးတော့အဲ့ဒါကိုတူတူဖြေရတယ်။နောက်တစ်ခုကကျတော့ scavenger hunt ကကျတော့အဲ့ဒါတော့အမှတ်တရမှာမပါပေမဲ့သူတို့အသင်းတွေပါချပေးရတဲ့အခါကျတော့တခြားနိုင်ငံကလူတွေနဲ့လည်းတသင်းနဲ့ဖြစ်သွားတယ်
။နှစ်စဉ်ကျင်းပတဲ့ဒီပြိုင်ပွဲမှာကဏ္ဍ၄ခုပါဝင်ပါတယ်။အသင်းလိုက်ဂျာပန်စကားပြောပြိုင်ပွဲ၊ရေးဖြေစာမေးပွဲ၊အသင်းလိုက်စာစီစာကုန်းရေးဖြေနဲ့အသင်းလိုက်ပြဿနာတွေဖြေရှင်းတဲ့ကဏ္ဍတို့ပါဝင်တာဖြစ်ပါတယ်။WSC ပြိုင်ပွဲကိုစုစုပေါင်းနိုင်ငံ50ကနေပြီးတော့ကမ္ဘာတစ်ဝန်းကကျောင်းသားတွေစုဝေးပြီးတော့အသင်းအဖွဲ့လိုက်ပြိုင်ပွဲဝင်ကြတာဖြစ်ပါတယ်။ MISY အနေနဲ့ဒီပြိုင်ပွဲမှာဝင်ပြိုင်တာဆိုရင်2016ခုနှစ်အရင်နှစ်ကစပြီးတော့ကျောင်းသားတွေကိုစပီးဆေးလွတ်ရှင်ပြိုင်တာလည်းဖြစ်ပါတယ်။နောက်နှစ်ပြိုင်ပွဲတွေမှာသွားပြိုင်မဲ့ကျောင်းသားတွေအတွက်မဆုနေတီသူကသူ့အတွေ့အကြုံအရအခုလိုအကြံပေးပါတယ်
။ကို teammate တွေကိုတယောက်နဲ့တယောက်အဲ့လို trust လုပ်ထားရတယ်အရင်ကြီးကြီး because scholars vote မှာဆိုရင်အဲ့လိုအသင်းလိုက်ဖြေရတဲ့ခါကျတော့တချို့တင်းနေစင်သူ့ဘာကိုထိုင်ရင်ဖြစ်ချင်ပါလို့ဆိုတော့အလိုမှားသွားကြလို့သူများ teammate တွေကလေအဲ့ချိန်ကျတော့လို့တရားနဲ့တရား trust လုပ်ရတဲ့အရေးကြီးတယ် debate လုပ်ရခြင်းကြရင်အရင် self confidence machine ပို့လဲလို့အရင်ကိုယ့်ဘာကိုရတယ်ရတယ်လို့ထင်နေတချို့တွေကအဲ့လိုမရသွားက
ြ World Scholars Cup ကို2009ခုနှစ်တုန်းကစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့ရေးတက်ကတော့ကနေကြီးမှုကျင်းပတာလည်းဖြစ်ပါတယ်တကွာလုံးမှာရှိတဲ့အစိုးရနဲ့ပုဂ္ဂလိကကျောင်းတွေကဘဝနောက်ခံမတူညီတဲ့ကျောင်းသားတွေစာပေအကျိုးခေါင်းဆောင်မှုအပိုင်းနဲ့အသင်းအဖွဲ့စိတ်ဓာတ်တိုးတက်လာအောင်ရည်ရွယ်ပြီးတော့တည်ထောင်ခဲ့တဲ့ဒီအကျိုးမျက်မြင်ယူတဲ့အဖွဲ့လည်းဖြစ်ပါတယ်။ဒီဝင်ရောက်ရှင်ပြိုင်တဲ့ကျောင်းတွေစီးရဲမှာလက်တလုံးမှာတော့မြန်မာနိုင်ငံက International ကျောင်း6ခုသာပါဝင်သေးတာဖြစ်ပါတယ်ရှင်
။မဟိတန်စင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုနားဆင်ရပါမယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံကိုဂျာမနီနိုင်ငံမှာကျင်းပနေပြီးရာသီဥတုပြောင်းလဲခြင်းကိုကင်တွဲဖြည့်ဆင်းရေးရန်ပုံငွေတရက်ထူထောင်နိုင်ဖို့နဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုလက်တွေ့ကျင့်သုံးနိုင်အောင်ဆောင်ရွက်ရေးတို့ကိုကိုယ်စားလှယ်တွေကတိုက်တွန်းထောက်ပြပြောဆိုပါတယ်မတ်တင်ဂီထိုက်ကစူးစီးတင်ဆက်ထားပါတယ
်ဂျာမနီနိုင်ငံဘွန်းမြို့မှာကျင်းပနေတဲ့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာဆွေးနွေးပွဲမှာတော့နိုင်ငံပေါင်း200ကခေါင်းဆောင်နေကိုယ်စားလှယ်တွေနောက်ရာသီဥတုပြောင်းလဲမှုဆိုင်ရာစီယုံလှုပ်ရှားတဲ့အဖွဲ့တွေတက်ရောက်နေကြတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုကိုကင်တွဲဖြစ်ရှင်းနိုင်ဖို့အတွက်ရန်ပုံငွေမြင့်တင်ဖို့လိုအပ်တယ်လို့နိုင်ငံတွေဘက်ကလိုက်နာဆောင်ရွက်မှုကလည်းလိုအပ်ပြန်တယ်လို့မြန်မာအစိုးရရဲ့ကိုယ်စားလှယ်ဒေါ်စုစုလွင်ကပြောပါတယ်။
Because we need to mobilize financial resources for
ရာသီဥတုပြောင်းလဲမှုတွေကိုအရေးယူလှုပ်ဆောင်နိုင်ဖို့အတွက်ရန်ပုံငွေရရှိရေးစီယုံဆောင်ရွက်ဖို့လိုအပ်ပါတယ်။နောက်တစ်ချက်ကတော့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးပါရီသဘောတူညီချက်အရအရေးယူလှုပ်ဆောင်ရမယ့်ကိစ္စတွေကိုသက်ဆိုင်သူအလုံးကလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့ပြောဆိုသွားတာဖြစ်ပါတယ် ရာသီဥတုပြောင်းလဲမှုကိုဖြည့်ရှင်းဆောင်ရွက်ရေးအတွက်ရန်ပုံငွေတည်းရဲ့မတည်နိုင်ဖို့လိုအပ်တယ်လို့ရှုမြင်တဲ့နောက်ထပ်ကိုယ်စားလှယ်တစ်ဦးကတော့ကာဇက်စတန်နိုင်ငံကဖြစ်ပါတယ်။ကာဇက်စတန်ကိုယ်စားလှယ်အက်ဆယ်နူရက်မတ်တိုဘာကအခုလိုပြောပါတယ်။
Well, probably something regarding the ecological funds.
ဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာရန်ပုံငွေတရက်ကိုထူထောင်နိုင်မှုကတော့ဥပမာပြောရရင်တော့နိုင်ငံတွေကြားကာဗွန်ဓာတ်ငွေ့ထုတ်လွှင့်မှုကိုကန့်သက်ထိန်းညှိပေးတဲ့စနစ်မျိုးကိုထူထောင်ဖို့နောက်တစ်ချက်ကတော့ပတ်ဝန်းကျင်စိမ်းလန်းဆိုပြေးရေးလုပ်ငန်းတွေအတွက်နိုင်ငံတွေကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးရန်ပုံငွေတရက်ထူထောင်ဖို့တိုက်တွန်းအားပေးရင်လည်းဖြစ်လာနိုင်စရာရှိပါတယ်
တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကြေကြေပြန့်ပြန့်လှုပ်ရှားနေတဲ့ Greenpeace ဖွဲ့ရဲ့အကြီးအကဲ Jennifer Morgan ကတော့ရန်ပုံငွေတရက်ထူထောင်ဖို့နောက်ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုလက်တွေ့ကျင့်သုံးရေးအတွက်စီမံစည်းကမ်းတွေချမှတ်ပြဋ္ဌာန်းဖို့ကတော့လုပ်ကိုလုပ်ရမယ့်ကိစ္စတွေဖြစ်တယ်လို့ထောက်ပြပါတယ်
Well, the ministers have arrived and they need to.
ရောင်းလာကြတဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေအနေနဲ့လုပ်ကိုလုပ်ရမယ့်ကိစ္စတချို့ရှိပါတယ်ဖွံ့ဖြိုးတဲ့နိုင်ငံတွေရဲ့ဖွံ့ဖြိုးမှုတွေတိတ်ပြီးတော့အရေးကြီးတဲ့ရန်ပုံငွေတရက်ထူထောင်ရေးမှာဘာတွေဖြစ်နေပြီလဲဆိုတာနဲ့စီးမြင်စီကံတတ်မှတ်ချက်တွေလိုမျိုး2020ပြည့်နှစ်မတိုင်ခင်မှာပို့ပြီးတော့ရည်မှန်းချက်ထားဆောင်ရွက်ရမယ့်ကိစ္စတွေမှာသဘောတူညီချက်မရသေးပါဘူး။ဒါကြောင့်လည်းစ조사ပန်းစာလုပ်ကြဖို့လိုပါတယ်ရှင့်
နိုင်ငံပေါင်းများကကိုယ်စားလှယ်တွေကတော့အခုဂျာမနီနိုင်ငံဘုန်းမြို့မှာဆွေးနွေးနေကြပြီးရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုလက်တွေ့ကျင့်သုံးနိုင်ရေးအသေးစိတ်စီမံစည်းကမ်းတွေထွက်ပေါ်လာဖို့2020ပြည့်နှစ်မတိုင်ခင်ရာသီဥတုပြောင်းလဲမှုဆိုင်ရာအရေးယူဆောင်ရွက်ချက်တွေကိုအရှိန်အဟုန်မြင့်ဆောင်ရွက်နိုင်ဖို့ဆွေးနွေးတိုင်ပင်နေကြပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်မှာတော့ရအခုရာစုနှစ်အတွင်းရုပ်ကျွင်းလောင်စာခစ်ကိုအဆုံးသတ်ဖို့နောက်ဆက်မှုခစ်မတိုင်ခင်ကရှိခဲ့တဲ့အပူချိန်ရဲ့အထက်2ဒီဂရီစင်တီဂရိတ်လောက်မှာထိန်းထားနိုင်ဖို့လဲရည်မှန်းချက်ချက်မှတ်ထားတာဖြစ်ပါတယ်ရှင်
။မန်တင်ကြီးတိုက်တင်ပြခဲ့တာပါ။အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00 to 9:00ခွဲထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ကျူရုစလောင်းကနေဖမ်းယူရှုစားနိုင်ပါတယ်။ VOA ရထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ဖြစ်ပါတယ်။ဒီကနေ့ည9:00 to 10:00အထိထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့ကျမကြီးခန္ဓာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလှော်တွေကိုနားဆင်ရမှာပါ။ခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်။
ဒီမှာဝင်နေမှာနှစ်ပေါင်း39နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘယ်ချိန်မှဘလို့ပုံစံနဲ့အာဏာဆက်လွတ်မလဲဆိုတဲ့အပေါ်အတိမပြုတ်နိုင်တဲ့သတင်းတွေမျိုးမျိုးထွက်ပေါ်နေပြီးနိုင်ငံရေးအရာမကြီးမရအခြေအနေတွေလည်းပေါ်ပေါက်နေပါတယ်။ဒုတိယတန်ရုံမရှိဘဲအာဏာကိုထိန်းချုပ်ခဲ့တဲ့စစ်တပ်ကတော့မူဂါဘီကိုနေမှာထိန်းသိမ်းထားတာပါ။အသက်63နှစ်အရွယ်မူဂါဘီကတော့ရာဇဝတ်ထွက်ပြေးဖို့ငြင်းဆန်နေပြီးအသွင်ကူးပြောင်းရေးအစိုးရတရက်ထံအာဏာလွှတ်ပြေးဖို့ပြောဆိုနေတယ်လို့လည်းနှိစက်သူတွေကပြောဆိုနေကြတာပါ။ဒီနိုင်ငံကိုနေရကြသွားရောက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာရှဒေသခီးစဉ်ဟာမျက်လုံးပင်လုံးနေတာများပြီးအနှစ်သာရကင်းမဲ့တယ်လို့ပြောဆိုလာရရှိပေမဲ့သုံးသက်သူတို့ချို့ကတော့သမ္မတထရန့်ကသူတို့ရှောင်းလုံးခရီးပေးထားတဲ့အတိုင်းတရုတ်ရဲ့မမျက်တာတဲ့ကုန်သွယ်ရေးလုံနည်းလုံအောင်တွေကိုထိရောက်ကန်တွေ့ဖို့အသင့်ဖြစ်နေပြီလို့ပြောကြပါတယ်။အမေရိကန်ပေါ်အမျက်ထုတ်ခဲ့တဲ့အတွက်တရုတ်စိုးရွားကိုချီးကျူးတယ်လို့တရုတ်နိုင်ငံခီးစဉ်တွင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုထားတာပါ။ဒီကပြင်းမှာရွှေချာမျိုးသမီးရဲ့ပုံမြင်မှာစစ်တပ်ကအုပ်စုလိုက်အာဏာပြုချင်မှုတွေရှိခဲ့တဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch ရဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာကဆွဆွဲလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ရွှေချာတွေကမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့အာဏာပြုချင်မှုတွေခံခဲ့ရတယ်လို့ဆိုတဲ့အမျိုးသမီးနဲ့မိန်းကလေးငယ်52ယောက်နဲ့မင်းမြန်ချက်တွေကိုအခြေခံပြုစုထားတဲ့အစီရင်ခံစာထဲမှာတော့အမျိုးသမီးတူကလွယ်လို့ကျန်တဲ့သူတွေအားလုံးကအုပ်စုလိုက်ဆော်ကားခံခဲ့ရတဲ့အကြောင်းပြောဆိုခဲ့ကြတယ်လို့လည်းအစီရင်ခံစာထုတ်ပြန်မှာပြောဆိုထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါဒီညတွေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ် VOA American သံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00 to 9:00တိလိုင်းနိုမီတာ1925ဒုကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00အကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.